ဟုတ်ကဲ့ပါရှင်။ပြောင်စုလွတ်တော်ကအတည်ပြုထားပြီးသားဥပဒေဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကန့်ညီဘူးဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာစစ်ဆေးခွင့်ရှိတယ်လို့သိရပါဗျ။ဒီနေ့လွတ်တော်မှာတင်သွင်းတဲ့ကိစ္စဟာသမရနဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးအကြားဖြည့်ရှင်းသင့်တဲ့ကိစ္စလို့လွတ်တော်အမတ်တွေကယူဆကြပါဗျ။ပြီးခဲ့တဲ့ဇူလိုင်လကုန်လကပြည်ထောင်စုလွတ်တော်ကအတည်ပြုပြဋ္ဌာန်းလိုက်တဲ့အဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့2013ခုနှစ်တိုင်းဒေသကြီးသို့မဟုတ်ပြည်내လွှတ်တော်ဆိုင်ရာဥပဒေပါပြဋ္ဌာန်းချက်တချို့ဟာဖွဲ့စည်းပုံအခြေခံဥပဒေတည်ဆဲဥပဒေတွေနဲ့ညီညွတ်မှုမရှိဘူးလို့နိုင်ငံတော်သမ္မတကဩဂတ်စ်လဇာမိုင်းကပြောင်းစုလွှတ်တော်နာအကစီကိုတဝန်လာတွေပေးပို့ခဲ့တယ်လို့သိရပါဗျ။လွှတ်တော်အမတ်တော်တော်များများယူဆတာကသမ္မတအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးထင်ရင်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့အဆုံးဖြတ်ခံယူသင့်တယ်လို့ပြောကြပါဗျ။ပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေနှစ်ခုဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီမှုမရှိဘူးလို့သမရရဲ့သတင်းထုတ်ပြန်ချက်တွေကြောင့်ပြည်ထောင်စုလွှတ်တော်အပေါ်အများပြည်သူကအထင်မြင်လွဲမှားနိုင်ကြောင်းဥပဒေကြံပူးပေါင်းကော်မတီဥက္ကဋ္ဌဦးနန္ဒကျော်စွာကဒီနေ့ပြည်ထောင်စုလွှတ်တော်မှာအခုလိုတင်သွင်းပြောကြားခဲ့ပါတယ်
။9ရက်8လ2013ရက်နေ့နေဆွဲဖြင့်ပြေးပို့လာတဲ့တဝန်လွှာနှင့်9ရက်8လ2013ရက်နေ့နေဆွဲဖြင့်ပြေးပို့လာတဲ့တဝန်လွှာများကိုပူးရဲဖော်ပြသောသတင်းထုတ်ပြန်ချက်များသည်နိုင်ငံတော်သမရကလိုက်နာရမည်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်105ပုံမှန်106ပါပြဋ္ဌာန်းချက်တွင်အကျုံးမဝင်သည့်အပြင်ဥပဒေအရသို့၎င်းဥပဒေပြုလုပ်ငန်းဆိုင်ရာကျင့်ဝတ်နှင့်သို့၎င်းလျော်ကန်သင့်မြတ်မှုမရှိပါဟုသုံးသပ်ရရှိပါသည်။ပြည်ထောင်စုလွှတ်တော်သည်စေတနာအမှန်ဖြင့်လွှတ်တော်ကိုယ်စားလှယ်များတက်ဆိုင်ရာဌာနမှပြည်ထောင်စုအဆင့်တာဝန်ရှိသူများဥပဒေပညာရှင်များလုပ်ငန်းဆိုင်ရာကျွမ်းကျင်သူများစိတ်ပါဝင်စားသူပြည်သူများကိုဖိတ်ခေါ်ပြီးအဆင့်အဆင့်ဆွေးနွေးမှုများကိုလုံထုံးလုံနည်းများနှင့်အညီပွင့်လင်းမြင်သာစွာဖြင့်နိုင်ငံတော်နှင့်နိုင်ငံသားများ၏အကျိုးစီးပွားကိုဖြစ်ထွန်းစီမဲ့အများပြည်သူလိုက်နာနိုင်သောဥပဒေများကိုပြဋ္ဌာန်းပေးလျက်ရှိပါသည်။ဖွဲ့စည်းပုံအခြေခံဥပဒေအရအနှင်းထားသောအခွင့်အရေးလုပ်ပိုင်ခွင့်များကိုဥပဒေနှင့်အညီဆောင်ရွက်ခြင်းမရှိသည့်အခါအထင်အမြင်လွဲမှားမှုများမလိုလားသောပြဿနာများမှတဆင့်နိုင်ငံတော်နှင့်နိုင်ငံသားများအတွက်ထိခိုက်ဆုံးရှုံးနင်းနာမှုများရှိလာနိုင်ပါသည်။ဥပဒေပြူရေးအုပ်ချုပ်ရေးတရားစီရင်ရေးလုပ်ငန်းများကိုသက်ဆိုင်သည့်တာဝန်ရှိသူများကတာဝန်ယူမှုတာဝန်ခံမှုများဖြင့်ဆောင်ရွက်ကြရတွင်လဲဥပဒေစီမင်းစီကံကျင့်ဝင်များနှင့်အညီဆောင်ရွက်သွားကြရမှာဖြစ်ပါတယ
်။ဥပဒေကြံပူးပေါင်းကော်မတီရဲ့သုံးသက်ချက်အစီရင်ခံစာကိုပြောင်စုလွှတ်တော်ကဒီနေ့အတည်ပြုခဲ့ပါတယ်ရှင်။မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့လွှတ်တော်ကဥပဒေပြုရမယ့်တာဝန်အတိုင်းဆောင်ရွက်တာဖြစ်တယ်လို့ RFA ကိုပြောပါတယ်
။သမ္မတဆိုတဲ့ပုဂ္ဂိုလ်ကအုပ်ချုပ်ရေးပိုင်းနဲ့ပတ်သက်လို့အဓိကတာဝန်ယူတဲ့ပုဂ္ဂိုလ်။အဲ့တော့ပြည်ထောင်စုလွှတ်တော်လို့လွှတ်တော်လို့ဆိုတာကဥပဒေကြီးရနဲ့ပတ်သက်လို့သူ့ရဲ့တာဝန်အရာကိုလုပ်နေကြတာ။အဲ့တော့ဒီဥပဒေပြုလွှတ်တော်တွေမှာလည်းအပြည့်အစုံစကားသောဥပဒေအကြံပေးတွေရှိတယ်။လွှတ်တော်ကအဓိကသူ့မှန်နိုင်ကိုသူလုပ်တာဥပဒေပြုမှုမှန်နိုင်ကိုတင်မအောင်လုပ်တာ။နော်ဥပဒေပြုမှန်နိုင်ကိုတင်မဖို့အတွက်စူးစမ်းတာကလွှတ်တော်ပဲ။အဲ့တော့သမ္မတရဲ့သုံးသပ်ချက်ကိုကြီးပဲဥပဒေပြုမှန်နိုင်ကပြင်ပေးရမယ်ဆိုရင်တစ်ဖက်ဆုံးရောက်တယ်။ငါပြင်တာသူလုပ်ရမယ်ဆိုရင်ဥပဒေပြုလွှတ်တော်ရဲ့အထက်မှာသမ္မတသို့မဟုတ်သမ္မတအကြံပေးဖို့ရှိသလားဆိုတော့မေးခွန်းထုတ်ပြဖြစ်တာ
။2013ခုနှစ်တိုင်းနေသားရည်သို့မဟုတ်ပြည်내လွှတ်တော်ဆိုင်ရာဥပဒေကြံကိုသမ္မတကသဘောထားမှတ်ချက်၉ချက်ပေးပို့ခဲ့ပြီးမြေပြည်တော်လွှတ်တော်ကသမရရဲ့မှတ်ချက်တွေကိုလက်မခံပဲမူလအတည်ပြုထားတဲ့အတိုင်းဆက်လက်အတည်ပြုခဲ့ပါတယ်။ဒါအပြင်အဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကြမ်းမှာသမရရဲ့ပြင်ဆင်ချက်12ချက်တည်းက2ချက်ကိုတော့ပြင်ဆင်ပေးခဲ့တယ်လို့သိရပါတယ်။အဲဒါကြောင့်အဒီဥပဒေနှစ်ခုနဲ့ပတ်သက်ပြီးသမရကသူ့ရဲ့သဘောထားတွေကိုပြည်ထောင်စုလွှတ်တော်စီတဝန်လာပေးပို့ထားပြီးအစိုးရသတင်းစာတွေမှာလည်းသဘောထားထုတ်ပြန်ကြေညာခဲ့ပါတယ်။ဥပဒေတွေပြဋ္ဌာန်းပြီးတော့မှသမရနဲ့လွှတ်တော်သဘောထားကွဲလွဲမှုတွေမဖြစ်အောင်သမရရဲ့ဥပဒေအကြံပေးပုဂ္ဂိုလ်တွေကဥပဒေပြုရေးအပိုင်းကတာဝန်ရှိသူတွေနဲ့ညှိနှိုင်းဆွေးနွေးသင့်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းက RFA ကိုပြောပါတယ်
။နောက်မှဥပဒေဆိုတာပြုတဲ့အခါမှာအဲ့လိုသဘောထားကွဲနေဥပဒေကံပူပေါင်းကော်မတီတို့ဖွဲ့စည်းထားတဲ့ကော်မရှင်ဥပဒေပညာရှင်များပါဝင်တဲ့ကော်မရှင်အဲ့ဒါတွေနဲ့အစည်းအဝေးလုပ်တဲ့အခါမှာသမရရုံးရဲ့အကြံပေးပုဂ္ဂိုလ်တွေဥပဒေပညာရှင်တွေလာပြီးတော့တက်ပြီးတော့ဆွေးနွေးညှင်းခုံပြီးတော့မှဖုံးပြချက်တွေချတာလို့လို့ရှိရင်သမရာကြီးလည်းမပင်ပန်းဘူးနောက်ပြီးတော့ပို့ပြီးတော့မှန်ကန်တဲ့ဆုံးဖြတ်ချက်တွေလည်းချနိုင်တယ်ဆိုပြီးတော့ကြံပြီ
းအဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေမှာသမရာကဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီကြောင်းထောက်ပြတဲ့အချက်နဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်က RFA ကိုအခုလိုပြောပါတယ်ရှင
်အဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေဖြစ်သွားပြီးထုတ်ပြန်လိုက်ပြီးအဲ့ဒီကမှမူလပြဋ္ဌာန်းတာကအဲ့ဒီမှာပါမယ်ကော်မရှင်နေကျွန်တော်တို့၅ဦးပဲပါပါ၁၀ဦးပဲပါကော်မရှင်နေရဲ့ပတ်စံတဲ့ပစ္စည်းစင်းကိုသမရာနဲ့ပေးပို့ရမယ်ပြောတယ်သမရာနဲ့ပေးပို့ရမယ်ပြောလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးနှုတ်ပဲတဲ့တယ်လို့ပြောတယ်သမရာရဲ့သဘောထားကဘာဖြစ်လို့မညီရမလဲဟုတ်လားဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေမှာဒီလူတွေရဲ့စင်းကိုပြန်တိုင်းထုတ်ပြန်ဖို့စင်းပြုစုသမရာစီပေးဖို့မရေရဘူးလို့မပြုတ်ရဘူးလို့ကန့်သတ်ထားတာမှမဟုတ်ပဲ
ပြောင်စုလွတ်တော်ကပြဋ္ဌာန်းလိုက်တဲ့ဥပဒေတွေဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီမှုမရှိဘူးဆိုရင်သမရာအနေနဲ့အဲ့ဒီဥပဒေတွေကိုဖွဲ့စည်းပုံအခြေခံဥပဒေခုံရုံးစီစစ်ဆေးခိုင်ခွင့်ရှိတယ်လို့သိရပါတယ်အဲ့လိုစစ်ဆေးခိုင် ဥပဒေနဲ့ကန့်ညီမှုမရှိဘူးလို့ခုံရုံးကဆုံးဖြတ်ခဲ့ရင်ပြောင်စုလွှတ်တော်ကပြဋ္ဌာန်းထားတဲ့ဥပဒေဟာပြတ်ပြတ်သွားနိုင်တယ်လို့သိရပါတယ်ရှင်။